Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2014ခုနှစ်စက်တင်ဘာလ18ရက်ကြာသပတေးနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာတော်လာရှင်များရှင်လန်းချမ်းမြေကြပါစေဒီညနေခင်းစီစဉ်မှုအဖြစ်ကျွန်တော်အောင်အောင်ကတာဝန်ယူတင်ဆက်ပေးပါပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါစကော့လန်ကိုဗြိတိန်နိုင်ငံထဲကနေတီးခြားခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ထူထောင်ရေးသမိုင်းဝင်လူမှုစာနာခံရေးဝယ်ဒီကနေ့စတင်နေပါပြီစီးရီးယားကသဘောထားပြတ်ပြောင်းတဲ့သဘုံတွေကိုလက်နဲ့တက်ဆင်လေ့ကျင့်ပေးရေးအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပါပြီတခါနနိုင်ငံနယ်ဆက်တင်းမာမှုတွေရှိနေတဲ့တရုတ်နဲ့အိန္ဒိယခေါင်းဆောင်တွေဒီကနေ့ New Delhi မြို့မှာတွေ့ဆုံနေကြပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုတော့ကုညာဝင်းအောင်နဲ့အတူပြောပြပါမယ်ရှင်
ကောင်းပါမယ်ခင်ဗျတို့ရေဒီကနေ့နားဆင်ရမယ့်သတင်းတူတွေထဲမှာဆိုရင်တော
့ I'm here with my colleague Suzanne DiMaggio who is with the New America Foundation
it's a think tank ဒါတော့ New American Foundation ဖွဲ့ဝင် Prinsala Club ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးပြောဆိုသွားတာပါဒီအကြောင်းပြင်ဝန်ဆောင်မှုမီဒီယာမူကြမ်းနဲ့ပတ်သက်တဲ့သတင်းနောက်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြပေးရမယ်အခုတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဗျတို့နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
စကော့လန်ကို United Kingdom လို့ခေါ်တဲ့ဗြိတိန်နိုင်ငံတဲကနေတခြားခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ထူထောင်ရေးသမိုင်းဝင်လူမှုစာနာခံရေးဝယ်ဒီကနေ့စတင်နေပါပြီ။မဲဆန္ဒရှင်စုစုပေါင်းရဲ့95ရာခိုင်နှုန်းကျော်ကမဲပေးဖို့စီရင်ပေးထားတာကြောင့်မဲပေးသူအရေအတွက်မြင့်မားလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ဒီစာနာခံရေးဝယ်ဟာစကော့လန်ပြည်သူတွေအတွက်ရတောင်ရခဲ့အခွင့်အရေးတစ်ခုဖြစ်တယ်လို့ခွဲထွက်ရေးလှုပ်ရှားမှုမှာတက်တက်ကြွကြွဦးဆောင်နေတဲ့စကော့လန်ဆိုင်ရာဝန်ကြီး Alex Salmond ကပြောပါတယ်။စီဝါရေးပေါ်လူလူရဲ့ယုံကြည်မှုနောက်အကောင်းမြင်အယူအဆတွေနဲ့အတူပို့ပြီးတော့မျှတမှုရှိတဲ့လူပေါင်းအတိုင်းအဝိုင်းတစ်ခုထူထောင်နိုင်မဲ့အခွင့်အလမ်းတစ်ခုဖြစ်လို့ဒီအခွင့်အလမ်းကိုလက်မလွတ်တမ်းစုပ်ကိုင်သွားသင့်တယ်လို့ဝန်ကြီးဆယ်မွန်ကပြောပါရယ်။ခွဲထွက်ရေးကိုမလိုလားတဲ့သူတွေကတော့ကွဲပြားမှုတွေနယ်ပြင်တစ်ခုတည်းအသွင်ဆောင်လာနေတဲ့ကမ္ဘာကြီးမှာကိုယ့်အတွက်လုံခြုံမှုပေးနိုင်မဲ့ဗြိတိန်နိုင်ငံနဲ့အတူရပ်တည်သွားနိုင်တယ်လို့ဆိုကြပါရယ်။မဲရလက်ကတိတ်ကွာမှာမဟုတ်ဘူးဆိုတာမကြခင်ကကောက်ယူခဲ့တဲ့စစ်တမ်းတွေကပြသနေပေမဲ့လို့ခွဲထွက်ရေးထောက်ခံသူအရေအတွက်ဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပဲ58ရာခိုင်နှုန်းကျော်အထိတိုးလာခဲ့ပါတယ်ရှင်
။ Syria မှာသဘောထားပျော်ပြောင်းတဲ့သဘုံတွေကိုလက်နဲ့တန့်စင်လေ့ကျင့်ပေးရတဲ့ Republican Party ဝင်အများစုဩဇာလွှမ်းမိုးထားတဲ့ American အောက်လွှတ်တော်ကအတီးပြူပေးလိုက်တာဟာ ISIS စစ်သွေးကြွအဖွဲ့ကိုနှိမ်နင်းဖို့အတွက်အရေးပါတဲ့ခြေလှမ်းဖြစ်တယ်လို့ American သမ္မတ Barack Obama ကပြောပါတယ်။
America is now positioned better than we could have ever imagined. If
ကျွန်တော်တို့အားလုံးအထူးအလေးပေးအာရုံစိုက်ပြီးဆက်လုပ်သွားမယ်ဆိုရင်နိုင်ငံရေးကိုခဏဘေးဖက်ပြီးကိစ္စတွေပြီးမြောက်အောင်လုပ်မယ်ဆိုရင်ကျွန်တော်တို့တွေးရတဲ့ပိုကောင်းတဲ့အနေအထားမှာ American ပြည်ထောင်စုကရောက်နေမှာပါလို့သမ္မတ Barack Obama ပြောသွားတာပါ။လက်နက်တပ်စင်လေ့ကျင့်ပေးရေးအောက်လွှတ်တော်မှာဗိုလ်တုနေကမဲခွဲရမှာထောက်ခံမဲ253မဲ၊ကန့်ကွက်မဲ156မဲနဲ့အတီးပြုတ်လိုက်တာဖြစ်ပြီးဒီမိုကရက်တစ်ပါတီဝင်တွေအများစုရှိတဲ့အထက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားပါတယ်။ IS အဖွဲ့ကိုပြစ်မှတ်ထားပြီးနိုင်ငံတကာကလေကြောင်းကနေအပြင်းထန်တိုက်ခိုက်မယ်ဆိုရင်ဆီးရီးယားကသဘောထားမတင်းမာတဲ့သဘုံတွေအတွက်အကျိုးများပါလိမ့်မယ်လို့အထက်လွှတ်တော်ကော်မတီတရက်ထဲကတန်လျာအမြင်ရှိသူလွှတ်တော်အမတ်တွေကိုနိုင်ငံသားကြီးဝန်ကြီးချွန်ကယ်ရီကအောက်လွှတ်တော်မဲခွဲဆုံးဖြတ်ချက်မတိုင်ခင်ပြောခဲ့ပါတယ်။နိုင်ငံ50လောက်ဟာအီရတ်မှာတခုခုတော့စားလုံနေကြပြီဖြစ်ပြီးတခြားပြည်ပခေါင်းဆောင်တွေကလည်းဘယ်လိုကူညီရမလဲဆိုတာမေးနေကြတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်
။ Islamic ဆုံးရအဖွဲ့ ISIS ရဲ့အကြီးတန်းခေါင်းဆောင်တစ်ယောက်ကဩစတြေးလျနိုင်ငံထဲမှာနမူနာပြရတဲ့အနေနဲ့တက်ဖြတ်ဖို့ညွှန်ကြားတာတွေရှိထားတာကြောင့်ဩစတြေးလျနိုင်ငံအတွင်းမှာဒီကနေ့ဒီအကြမ်းဖက်သမားတွေကိုအကြီးအကျယ်ရှာဖွေဖမ်းဆီးတာတွေလုပ်ခဲ့တာဖြစ်တယ်လို့ဝန်ကြီးချုပ်တိုနီအက်ဘော့ကပြောပါတယ်
။ Well that's the intelligence that we received the exhortationsquite direct exhortations
ဒါကျွန်တော်တို့ရထားတဲ့ထောက်လှမ်းရေးသတင်းပါဩစတြေးလျမှာတက်ဖြတ်ဖို့အတွက် ISIS အဖွဲ့မှအကြီးတန်းခေါင်းဆောင်တယောက်ဖြစ်နေတဲ့ဩစတြေးလျနိုင်ငံသားတဦးကဒီနိုင်ငံထဲမှာရှိတဲ့ကွန်ရက်ကိုဓာတ်ရိုက်တိုက်တွန်းညွှန်ကြားခဲ့တာပါဒါဟာတန်တရားတသက်မဟုတ်ပါဘူးရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေကြတာဖြစ်ပါတယ်ဒါကြောင့်ရဲနယ်လုံခြုံရေးအဖွဲ့တွေကအခုလိုဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်ခဲ့တာပါလို့ Mr. Abbott ကပြောသွားတာပါစစ်သွေးကြွတွေဟာဩစတြေးလျနိုင်ငံသားတရားရောက်ကိုဖမ်းဆီးပြီးတော့ ISIS အဖွဲ့အလံနဲ့ပတ်ပြီးခေါင်းပြတ်တတ်ဖို့စီစဉ်နေဆိုတာကိုဒီနေ့နောက်ပိုင်းမှာတရားရုံးကထုတ်ပြန်မယ့်အထောက်အထားတွေမှာတွေ့ရမယ်လို့ဩစတြေးလျသတင်းမီဒီယာတွေကဖော်ပြကြပါတယ်။ Sydney, Brisbane နဲ့ Logan မြို့တွေမှာဩစတြေးလျရဲဝန်တန်း800နဲ့မနက်အာရုံမတက်ခင်အကြမ်းဖက်သမားတွေကိုရှာဖွေပြီးလူ15ယောက်ကိုလည်းဖမ်းဆီးထားပါတယ်။ ဖမ်းဆီးခံရသူတွေကအ ਨੇ ဆုံးတရားကိုတော့ဒီကနေ့တရားရုံးတင်မှုရှိပြီးအကြမ်းဖက်တိုက်ခိုက်မှုကြံစီမှုနဲ့သူ့အပေါ်ဆွဲချက်တင်ထားပါရရှင်
။အမေရိကန်ဒေါ်လာတန်း90ဘိုးလောက်တန်ဖိုးရှိတဲ့စည်ရေးအကူအညီတွေကိုအမေရိကန်ကယူကရိန်းကိုပေးမယ်လို့ပြီးခဲ့တဲ့လကုန်ပိုင်းမှာကတိပေးခဲ့တဲ့အချိန်အဲ့ဒီအကူအညီတွေရနိုင်ဖို့ယူကရိန်းသမ္မတပိုရိုရှန်ကိုဟာသမ္မတဥပမာနဲ့ဝါရှင်တန် DC မြို့တော်မှာဒီကနေ့ဆွေးနွေးဖို့ရှိတယ်လို့အမေရိကန်လွှတ်တော်မှလည်းစကားပြောဆိုဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုကတော့ယူကရိန်းအစိုးရကိုစစ်လက်နက်ထောက်ပံ့ဖို့အခုချိန်ထိတုံ့ဆိုင်နေပြီးခွဲထွက်ရေးယူကရိန်းသဘုံတွေနောက်ွယ်ကအားပေးနေတဲ့ရုရှားအစိုးရပေါ်စီးပွားရေးပြစ်ဒဏ်ခံပိတ်ဆို့မှုတွေပြေပြေပြန့်ပြန့်လှုပ်သွားဖို့ကသာအာရုံစိုက်နေကြတာပါ။ယူကရိန်းနိုင်ငံအရှိဘက်ချမ်းကတိုက်ပွဲတွေအတွင်းလူ3000လောက်သေဆုံးခဲ့ရပြီးဒေသခံတွေနေ့စဉ်ကြီးလန့်စွာစားနေရတာကြောင့်ခွဲထွက်ရေးသဘုံတွေကိုကူညီနေတဲ့ရုရှားအစိုးရကိုအနိုင်နောက်နိုင်ငံအစိုးရတွေကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်စေနေတာပါ။ဒီတော့တွင်ယူကရိန်းနိုင်ငံအရှေ့ချမ်းမှာကျူးလွန်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေရပ်တန့်သွားရေးယူကရိန်းအစိုးရကိုအမေရိကန်အနေနဲ့ဖိအားပေးဖို့ HRW လူအခွင့်အရေးအဖွဲ့ကတိုက်တွန်းနေပါတယ်။ယူကရိန်းအရှေ့ဘက်ခြမ်းကနှစ်ဖက်တပ်တွေရဲ့တိုက်ပွဲတွေကြောင့်အရက်သားတွေတေဆုံးနေရတယ်လို့ပိုင်ဆိုင်မှုတွေလည်းအဖျက်ဆီးခံနေရပါတယ်။အပြစ်ခတ်ရက်စဲရေးစာချုပ်နောက်ပိုင်းလူ12ဦးတေဆုံးခဲ့တဲ့တိုက်ပွဲတွေကြောင့်ရုရှားနယ်စပ်မှာတပ်တွေအသင့်ပြင်သားဖို့ယူကရိန်းအစိုးရကတူးတက်တွေကိုဗိုလ်တူးနေမှာအမိန့်ပေးထားပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ရဲ့ကြာတာရင်းနဲ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်တရုတ်အိန္ဒိယနိုင်ငံအကြားနေဆက်ဒေသအငင်းပွားနေတဲ့ပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းသွားမယ်လို့နိုင်ငံခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။နေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဟိမဝန္တာနေဆက်တစ်လျှောက်မှာဒီကနေ့နှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ထိတိုက်တွေ့နေချိန်မှာပဲအဲ့ဒါလိုပြောကြလိုက်တာပါ။နေဆက်ပြဿနာကိုအမြန်ဆုံးဖြေရှင်းသွားဖို့တရုတ်ဆိုရကမျှော်လင့်တယ်လို့တရုတ်နိုင်ငံမှာ၃ရက်ကြာနိုင်ငံတော်ခီးစဉ်နဲ့ရောက်နေတဲ့တရုတ်သမ္မတရှီကျင်းဖင်ကပြောပါတယ်။ဒီလိုမျိုးဖြစ်ရှင်းတဲ့အချိန်ရောက်တဲ့အထိငင်းငင်းကြီးနဲ့တင်ငင်ကြီးကိုထိန်းသိမ်းဖို့တရုတ်နိုင်ငံကလှုပ်သွားမယ်လို့လည်းဆိုပါရယ်နယူးဒေလီမြို့တော်မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဆွေးနွေးပြီးတဲ့နောက်တရုတ်သမ္မတကအဲ့ဒီလိုမျိုးပြောလိုက်တာပါနေဆက်အငင်းပွားမှုကိုသိမကြခင်မှာပဲဖြစ်ရှင်းရမယ်လို့အိန္ဒိယဝန်ကြီးချုပ်ကလည်းပြောပါရယ်နေဆက်ဒေသငင်းငင်ကြီးဟာနှစ်နိုင်ငံဆက်ဆံရေးရဲ့အခြေခံဖြစ်တယ်လို့မစ္စတာမိုဒီကပြောပါရယ်အကြမ်းဖက်ပိုင်ဆိုင်မှုအငင်းပွားနေတဲ့လာဒါဒေသကအိန္ဒိယပိုင်နက်ထဲရာနဲ့ချီတဲ့တရုတ်တပ်ဖွဲ့ဝင်တွေဝင်လာတဲ့ဆိုပြီးအိန္ဒိယဘက်ကဆွဆွဲထားပါတယ်။ဗိုလ်ထုတွေနောက်မှကနှစ်ဖက်ဆွေးနွေးမှုအတွင်းမှာလည်းဒီပြဿနာကိုမဖြေရှင်းနိုင်ခဲ့ပါဘူး။ကာလရှည်ကြာဖြစ်နေတဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားပြဿနာကြောင့်အာရှအင်အားကြီးနှစ်နိုင်ငံအကြားမှာစီးပွားဆက်ဆံရေးချဲ့ထွင်မှုအာရုံစိုက်ဆွေးနွေးမဲ့မစ္စတာရှီရဲ့ခီးစဉ်အပေါ်မှာလွှမ်းမိုးမှုရှိနေပါတယ်ရှင်။
တရုတ်အစိုးရအင်တာနက်ဟက်ကာတွေဟာအမေရိကန်လေကြောင်းလိုင်းနည်းပညာကုမ္ပဏီတွေနဲ့ပင်တဂွန်စစ်ဌာနချုပ်ကငှားရတဲ့အခြားကုမ္ပဏီတွေရဲ့ကွန်ပျူတာတွေကိုအကြိမ်ကြိမ်ခိုးဝင်မှွေနှောက်ခဲ့ကြောင်းအမေရိကန်အထက်လွှတ်တော်စုံစမ်းရေးကော်မရှင်ကပြောပါတယ်အထက်လွှတ်တော်စစ်လက်နက်ကော်မတီကကြာတာပရင်းနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာတော့ကမ္ဘာတစ်လောအမေရိကန်စစ်တပ်တွေရွှေ့ပြောင်းတာဘယ်လိုလက်နက်တွေတပ်ဆင်အသုံးပြုတာဆိုတဲ့အချက်လက်တွေကိုတရုတ်ဟက်ကာတွေကပြစ်မှတ်ထားလုံဆောင်နေတယ်လို့ဖော်ပြထားပါတယ်တနှစ်လောက်လေ့လာခဲ့တဲ့အဲ့ဒီအစီအစဉ်အခမ်းအနားမှာ NDA ပြုချင်းချောင်းနိုင်တဲ့အဆင့်ထိတရုတ်ဟက်ကာတွေကအကြိမ်20ထက်မနည်းဝင်ရောက်မှွေနှောက်ခဲ့ပြီးအစိုးရတွေကိုတိုက်ခိုက်မဲ့ချင်းချောင်းမှုတွေရှိခဲ့ကြောင်းဖော်ပြထားပါတယ်။အခုလိုအွန်လိုင်းကတဆင့်ခိုးဝင်မှွေနှောက်မှုတွေဟာအလွန်ကိုစိုးရိမ်စရာဖြစ်ပြီးတရုတ်နိုင်ငံရဲ့ရံမှုတဲ့လုပ်ရက်တွေအတွက်အထောက်အထားတွေဖြစ်တယ်လို့အထက်လွှတ်တော်စစ်လက်နက်ကော်မတီဥက္ကဋ္ဌကားလီဗင်ကပြောပါတယ်။အမေရိကန်အထက်လွှတ်တော်အစီအစဉ်အခမ်းအနားကိုတရုတ်နိုင်ငံကပယ်ချလိုက်ပြီးဒါဟာအခြေအမြင့်မရှိလှုပ်ကြံပြောဆိုနေခြင်းသာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူဟောင်လီကတုတ်ပြန်လိုက်ပါတယ်။တရုတ်အစိုးရဟာဟက်ကာတွေကိုဘယ်တော့မှအပြစ်အမှောင်မလုပ်ခဲ့ဘူးလို့သူကဆိုပါတယ်။တရုတ်အစိုးရဟက်ကာတွေကအမေရိကန်နျူကလ িয়ার တပ်တုနဲ့ဆိုလာစီးပွားရေးကုမ္ပဏီကြီးတွေရဲ့ကုန်သွယ်ရေးလျှို့ဝှက်ချက်တွေကိုဝင်ရောက်ခိုးယူခဲ့တယ်ဆိုပြီးပြီးခဲ့တဲ့မေလတုန်းကအမေရိကန်ဘက်ကဆွဲချက်တင်ခဲ့ပါတယ်။
အနာအာဖရိကဒေသမှာလူပေါင်း 2,500 သေဆုံးခဲ့ရပြီဖြစ်တဲ့ Ebola virus ပိုးပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ကုလသမဂ္ဂလူချိုးရေးကောင်စီမှရေးပေါ်စည်းဝေးတရက်ကျင်းပဖို့ရှိနေပါတယ်။ဒီနေ့အစည်းအဝေးမှာတော့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲဒေါက်တာမာဂရက်ချန်တို့က Ebola ရောဂါအနေကိုထိန်းချုပ်နိုင်မဲ့နိုင်ငံကလှုပ်ရှားမှုအစီအစဉ်တွေကိုတင်ပြဆွေးနွေးကြမှာဖြစ်ပါတယ်။ ယောဂဖြစ်ပွားနေတဲ့နိုင်ငံတွေကိုကျန်းမာရေးဝန်ထမ်းတွေ၊ယာယီစည်းရုံးစည်းကမ်းတွေနဲ့အကူအညီတွေအမြန်ဆုံးပို့ပေးနိုင်ဖို့တောင်းဆိုတဲ့အမေရိကန်ကမူကြမ်းရေးဆွဲထားတဲ့ဆုံးဖြတ်ချက်တရက်ကိုလည်းလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။လိုင်ဘီးရီးယားနိုင်ငံရဲ့တောင်းဆိုမှုနဲ့အီဘိုလာတိုက်ဖျက်ရေးအတွက်စေဝါနဲ့လူသားချင်းစာနာမှုအကူအညီတွေစီစဉ်ဆောင်ရွက်ပေးနိုင်ဖို့အမေရိကန်တပ်ဖွဲ့အင်အား3,000အနောက်အာဖရိကဒေသကိုစစ်လွတ်မဲ့အစီအစဉ်ကိုတော့အမေရိကန်အစိုးရကဒီသတင်းပတ်ထဲမှာပဲကြေညာခဲ့တာပါ။လိုင်ဘီးရီးယား၊ဆီယရာလီယွန်နဲ့ဂီနီနိုင်ငံတွေမှာအီဘိုလာရောဂါဖြစ်ပွားမှုပေါင်း 9,000 နီးပါးရှိပြီးတော့လိုင်ဘီးရီးယားနိုင်ငံမှာတော့အများဆုံးဖြစ်ပွားနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။နိုင်ဂျီးရီးယားနိုင်ငံမှာဆိုရင်လည်းဒီရောဂါဖြစ်ပွားသူ22ယောက်ရှိနေပြီးတော့ရှစ်ဦးသေဆုံးခဲ့တယ်လို့ဆိုပါရယ်။ဒီရောဂါတိုက်ဖျက်ရေးအတွက်လာမယ့်6လအတွင်းမှာဒေါ်လာ1ဘီလီယံသုံးဆွဲသွားဖို့လိုအပ်နေတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါရယ်ရှင်။
ထိုင်းနိုင်ငံကော့ထောင်ကျွန်းမှာအသက်ခံခဲ့ရတဲ့ဗီတိန်ခီးသွား2ဦးကိစ္စစုံစမ်းစစ်ဆေးမှုတွေမှာသူတို့ကိုကူညီနိုင်မဲ့မျက်မြင်သက်သေတွေကိုရှာဖွေနေတယ်လို့ထိုင်းရဲကပြောပါတယ်ဗီတိန်နိုင်ငံသား2ဦးဖြစ်တဲ့ဒေးဗစ်မေလာနဲ့ဟန်နာဝစ်ထရစ်တို့ထိတ်လန့်တုံလုံးစရာဒဏ်ရာတွေနဲ့အဝတ်မပါဘဲတည်ဆုံနေရတဲ့အလောင်းတွေကိုထိုင်းနိုင်ငံတောင်ပိုင်းကော့ထောင်ကျွန်းမှာပြီးခဲ့တဲ့တနင်္လာနေ့မနက်ပိုင်းကရှာတွေ့ခဲ့တာပါတည်ဆုံသူ2ဦးကိုတိုက်ခိုက်သူတွေကပေါက်ပြားနဲ့ဒရဇက်ထုနဲ့တပ်ဖြတ်ခဲ့ပုံရတယ်လို့ရဲကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်ဆောင်နေတဲ့အကြောင်းနဲ့တန်တရားဖြစ်စရာအုပ်စု3စုရှိတဲ့အကြောင်းစူရထာနီခရိုင်ရဲအရာရှိကယာတပွန်ခေါင်အန်းဆန်းကပြောပါတယ်။ပထမဖြစ်နိုင်ခြေကအဲ့ဒီဒေသမှာနေထိုင်တဲ့ထိုင်းလူမျိုးတွေဖြစ်ပြီးဒုတိယအုပ်စုကတော့နိုင်ငံသားခီးသွားတွေနဲ့တတိယအုပ်စုကတော့ရွှေပြောင်းအလို့သမားတွေဖြစ်တယ်လို့သူကပြောပါတယ်။အခင်းဖြစ်ပေါ်တဲ့နေရာမှာမှောင်ပြီးလူတွေအလန်းဝေးတာကြောင့်မျက်မြင်တွေ့သူရှာတွေ့ဖို့ခက်ခဲနေပေမဲ့စုံစမ်းမှုတွေအတွက်အထောက်ကူဖြစ်တဲ့တပ်တည်အထောက်အထားတွေတော့ရတာတယ်လို့ခရိုင်ရဲအရာရှိခေါင်ဆန်အန်ကပြောပါတယ်ကော်တောင်ကျွန်းဒေသခံတွေကတော့တည်ဆုံသူတွေအတွက်ဒီကနေ့မနက်ပိုင်းမှာဆူတောင်းခဲ့ကြပါတယ်
အီရန်နျူကလ িয়ার ရေးနဲ့ပတ်သက်လို့ဒီသတင်းပတ်ထဲဆွေးနွေးမှုတွေပြန်ဆတဲ့အခါအမေရိကန်နဲ့တခြားအင်အားကြီး၅နိုင်ငံနဲ့အတူသဘောတူညီချက်တရရအောင်လေးနက်ထားကြိုးပမ်းသွားမယ်လို့အီရန်နိုင်ငံကပြောပါရယ်။တောက်ကြနေ့မှာတရားဝင်ဆွေးနွေးမှုတွေမစတင်ခင်အမေရိကန်နဲ့အီရန်သံတမန်တွေအကြားနှစ်ဖက်ဆွေးနွေးမှုတွေဒီကနေ့နယူးယောက်မြို့မှာလုပ်ဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောပါရယ်ရှင
်။စက်တင်ဘာလ18ရက်ကြာသပတေးနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဘူးထွင်းနဲ့ကိုညံဝင်းအောင်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးပါမယ်သမရဥပမအစိုးရကမြန်မာနိုင်ငံကိုဆက်လက်နဲ့အယောင်ဝယ်ပေးဆိုထားဆဲဖြစ်ပေမဲ့တိတွေ့ဆက်ဆံရင်အပြောင်းလဲတွေဖြစ်တော့တိုက်တွန်းအားပေးနေကြောင်း Republican တွေကြီးစိုးတဲ့အောက်လွတ်တော်ဥပဒေပြုအမတ်တွေကမြန်မာနိုင်ငံကိုလုံခြုံရေးထောက်ပံ့မပေးဖို့ကြိုးစားတာဟာထိရောက်မှုမရှိနိုင်ကြောင်းမြန်မာအရေးအနီးကပ်လေးလာသူတူကပြောဆိုလိုက်ပါတယ်လက်ရှိမြန်မာပြည်ပြင်ပြောင်းလဲရေးရည်ရင်ကိုအကဲခက်လေးလာပြီးသမရဥပမာရဲ့နိုဝင်ဘာလမြန်မာနိုင်ငံခီးစဉ်မှာတိုင်ပြီးထောက်ခံအကြံပြုချက်စာရန်တင်သွင်းနိုင်ရေးအတွက်မြန်မာနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကရောက်ရှိခဲ့တဲ့ New American Foundation ကိုယ်စားလှယ်အဖွဲ့ဝင် Priscilla Club ကို Dawkins Sowing ကတည်ထံတွေ့ဆုံမေးမြန်းပြီးသတင်းပေးပို့ထားပါတယ်ခင်ဗျာ
ကောင်းပါပြီရှင်American ပြည်အောင်စု New York မြို့အခြေစိုက် Asia Society ရဲ့အကြီးအကဲပေးပို့ကိုလည်းဖြစ်မြန်မာနိုင်ငံဆိုင်ရာ American တန်ရုံးရဲ့တန်ရုံးယာယီတာဝန်ခံအဖြစ်လည်းတာဝန်ထမ်းဆောင်ခဲ့သူ Priscilla Club ကပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုတူလာရောက်ခဲ့တဲ့ခီးစဉ်ရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
် I'm here with my colleague Suzanne DiMaggio who is with the New America Foundation it's a think tank that looks at foreign policy and domestic policy in the US
New American Foundation လို့ခေါ်တဲ့ American ပြည်တွင်းနဲ့နိုင်ငံခြားရေးရာမူဝါဒတွေကိုစမ်းစစ်သုတေသနလုပ်တဲ့ရန်ပုံငွေအဖွဲ့ရဲ့ညွှန်ကြားရေးမှူးစူဇန်ဒီမာဂျီရိုနဲ့အတူဒီခီးစဉ်ကိုရောက်လာခဲ့တာပါ။မြန်မာပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဘလောက်အထိခရီးရောက်နေပြီလဲဆိုတာကိုလေ့လာအကဲခတ်ကြဖို့ဖြစ်ပါတယ်။ American ပြည်ထောင်စုမှာမြန်မာပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့တိုးတက်မှုမရှိဘူး။နောက်ကျောင်းပြန်လှည့်နေပြီးစသဖြင့်အမြင့်မကြီးလင်းတာတွေရှိနေတယ်လို့ယူဆပါတယ်။ဒါတွေဟာမှန်သလားမှားသလားဆိုတာကိုစမ်းစစ်ကြဖို့ပါ။ဒါကြောင့်ဒီခီးစဉ်အတွင်းမှာခေါင်းဆောင်ပိုင်းကအစအောက်ခြေလူလူအထိတွေ့ဆုံဆွေးနွေးခဲ့ပါတယ်။တွေ့ရှိတဲ့အချက်လက်တွေကိုအခြေခံပြီးဒီသမ္မတအိုဘားမားရဲ့နိုဝင်ဘာလခီးစဉ်မတိုင်မီထောက်ခံအကြံပြုချက်တွေတင်ပြပေးသွားမှာဖြစ်ပါတယ်။ဒီခီးစဉ်ကအပြန်မှာအမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးထောက်ခံအကြံပြုချက်တွေကိုအင်ပြူတော်ကိုတင်ပြဖို့ဖြစ်ပါတယ်ရှင်။
သမ္မတဥပမာအစိုးရအနေနဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိုတွန်းအားပေးနေတဲ့အချိန်မှာမြန်မာနိုင်ငံကိုလုံခြုံရေးအထောက်ပံ့နေမပေးဖို့ American အောက်လွှတ်တော်အမတ်တွေရဲ့ကြိုးပမ်းမှုဟာအကျိုးထိရောက်မှုမရှိနိုင်ဘူးလို့ Priscilla Club ကသုံးသပ်ပါတယ်
။ Well, it doesn't mean much. First of all, yet. First of all, it's not a law. It's a draft and it's on the House side. There has to be a Senate
draft and I think there probably is
အကျိုးသက်ရောက်မှုမရှိလာပါဘူးပထမချက်အနေနဲ့ဒါဟာဥပဒေတရားမဟုတ်သေးပါဘူးအောက်လွှတ်တော်မှလုပ်တဲ့မူကြမ်းပဲရှိပါသေးတယ်အထက်လွှတ်တော်မှလည်းအလားတူမူကြမ်းတရားရှိရပါမယ်အဲ့ဒီမူကြမ်းနှစ်ရက်အတူညှိနှိုင်းမဲခွဲပြီးအတီးဖြစ်တဲ့အခါကျမှဥပဒေရဲ့လို့ဖြစ်လာမှာပါဥပဒေကိုအင်ဗျူတော်ကိုပို့ပြီးတမရလက်မှတ်ထိုးမှအတည်ပြုလို့ရပေမဲ့အမေရိကန်စနစ်မှာတမရကဗီတိုအာဏာနဲ့ပယ်ချခွင့်ရှိပါတယ်ဒီကိစ္စမှာတော့ဒီအထိဖြစ်လာလိမ့်မယ်လို့မထင်ပါဘူးဥပဒေတရားပြဋ္ဌာန်းဖို့အတွက်လုပ်ငန်းစဉ်တွေကအဆင့်ဆင့်ရှုပ်ထွေးပါတယ်ဒုတိယချက်ကတော့ဒီမူကြမ်းကိုတည်တည်ချာချာဖတ်ကြည့်ရင်ဘာကိုမလုပ်ရဘူးလို့တားမြစ်တာလဲဆိုတာသိဖို့အတော်လေးကိုရှာယူရမှာပါကျမတို့စီမှာလီဟေလောလို့ခေါ်တဲ့မြန်မာပေါ်ပိတ်ပင်ထားတဲ့နစ်ရှိလာများပြဋ္ဌာန်းထားတဲ့ဥပဒေကရှိပြီးသားပါ။အဲ့ဒီဥပဒေအရအမေရိကန်အနေနဲ့လူခွင့်ရေးချိုးဖောက်ခဲ့တဲ့မြန်မာစစ်တပ်ကိုစစ်လက်နဲ့စစ်တင်နှံစတဲ့ဘလူးစီရေးအကူအညီကိုမှပေးခွင့်မရှိပါဘူး။ဒါကြောင့်အခုအောက်လွှတ်တော်ရဲ့အဆိုမူကြမ်းအတီးဖြစ်ဖြစ်မဖြစ်ဖြစ်မြမတက်မတော်အနေနဲ့အမေရိကန်ရဲ့ဘလူးစီရေးအကူအညီကိုမှရစရာအကြောင်းမရှိပါဘူး။ဒါပေမဲ့နှစ်ဖက်စစ်တပ်အကြဆွေးနွေးပြောဆိုတာကိုတော့တားမြစ်ထားတာမရှိပါဘူး။အမေရိကန်ဆိုးရရဲ့ထိတွေ့ဆက်ဆံရေးမှုအရအခုဆိုရင်နှစ်နိုင်ငံစစ်တပ်ကြားခေါင်းဆောင်ပိုင်းကအစအောက်ခြေအဆင့်အထိဆက်ဆံရေးပြန်ပြီးတော့စတင်နေပါတယ်။အမေရိကန်အနေနဲ့မြန်မာစစ်တပ်ကိုအယက်သားအဆိုးရရဲ့အုပ်ချုပ်မှုအောက်မှာရှိစေခြင်းနဲ့စန္ဒရှိတဲ့အလျောက်အမေရိကန်ကထိတွေ့ဆက်ဆံပြီးတော့တိုက်တွန်းနေတာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ပိတ်ဆို့ထားဆဲဖြစ်တဲ့တားမြစ်ချက်တွေကိုရုပ်သိမ်းပေးရေးအလားအလာနဲ့ပတ်သက်လို့ပြစ်မှတ်ထားခံရသူတွေကို Priscilla Club ကအခုလိုအကြံပေးလိုပါတယ်တဲ့
What I could tell them is that the test for getting beyond that is to
အကောင်းဆုံးကတော့သူတို့လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်ငွေကြေးတွေဘယ်ကရတယ်လဲဆိုတာကိုပွင့်ပွင့်လင်းလင်းထုတ်ဖော်ပြောနိုင်မှုပဲဖြစ်ပါတယ်တကယ်လို့မတမာတဲ့နီးနဲ့ရခဲ့တဲ့ငွေတွေနဲ့လက်ပတ်ခဲ့တာဖြစ်ပေမဲ့အခုအဲ့ဒီငွေတွေနဲ့လုပ်ငန်းတွေမလုပ်တော့ပါဘူးဆိုတာကိုတက်သေးပြအစမ်းသက်ခံနိုင်ကြရပါမယ
် Priscilla Club ကမြန်မာပြည်ပြင်ပြောင်းလဲရေးနောက်ကျောင်းပြန်လှည့်နေတယ်လို့သူမယူဆပါဘူးပြည်ပြင်ပြောင်းလဲရေးအရှိန်အဟုန်သိပ်ခရီးမရောက်သေးတာကြောင့်ပြည်သူလူထုအနေနဲ့အားမလို့အားမရဖြစ်နေတာတွေကိုဒီခရီးစဉ်အတွင်းမှာအကဲခတ်လေ့လာခွင့်ရခဲ့တယ်လို့ဆိုပါတယ်ဒီခရီးစဉ်အတွင်းပြည်ထောင်စုဝန်ကြီးတွေအစိုးရတာဝန်ရှိပုဂ္ဂိုလ်တွေနိုင်ငံရေးပါတီတွေလူထုအခြေပြုအဖွဲ့အစည်းတွေနဲ့ NGO အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခွင့်ရခဲ့တာမို့မြန်မာနိုင်ငံရဲ့အခြေအနေရရက်ကိုသုံးသပ်ပြီးသမ္မတအိုဘားမားခီးစဉ်မတိုင်ခင်အစီရင်ခံစာတင်သွင်းနိုင်မှာဖြစ်တယ်လို့ Priscilla Club ကပြောပြပါတယ်ရှင
်။ဒေါက်ကင်ဆိုဝင်းက Priscilla Club ကိုတွေ့ဆုံမေးမြန်းခဲ့တာပါ။အခုတော့မီဒီယာဥပဒေမူကြမ်းနဲ့ပတ်သက်တဲ့သတင်းကိုတင်ပြပါမယ်။မကြခင်ပေါ်ထွက်လာဖို့ရှိတဲ့အများပြည်သူဝန်ဆောင်မှုမီဒီယာနဲ့ရုပ်သံလွှင့်သတင်းမီဒီယာဥပဒေမူကြမ်းတွေကိုပြည်ရင်းကသတင်းမီဒီယာလောကသားတွေကဈေးကွက်ပြန်ဆိုင်မှုတွေအရမျှတမှုမရှိဘူးလို့ဝေဖန်နေကြပါမယ်။အစိုးရပြင်ကြားရေးဝန်ကြီးဌာနကပုတ်ကလေးကမီဒီယာတွေအပေါ်မှာဈေးကွက်အသာစီးယူတာမဟုတ်ဘူးလို့ပြင်ကြားရေးဝန်ကြီးဦးရဲထွတ်ကဒီကနေ့ရန်ကုန်မြို့ Chatrian Hotel မှာပြုလုပ်တဲ့တတိယအကြိမ်မြောက်မီဒီယာဖိုရမ်မှာပြောဆိုသွားတာပါ။ဒါပေမဲ့အစိုးရရဲ့ဥရဇန်းတွေအရတော့ရုပ်သံလွှင့်လောကအတွက်မျှတတဲ့ပြင်ဆင်မှုလုံးဝမရှိဘူးလို့လည်းဒီမိုကရက်တစ်မြန်မာအသံDVB ကိုတည်ထောင်ခဲ့သူတဦးကပြောပါရယ်အပြည့်အစုံကိုတော့ဒီကနေ့ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOE မြန်မာပိုင်းရဲ့သတင်းတော်ကိုအောင်ရဲမောင်ကပြောပြပေးမှာပါ။
အစိုးရအနေနဲ့ပုဂ္ဂလိကသတင်းမီဒီယာတွေကိုစီးပွားပြန်ပယ်လို့သဘောမထားဘဲနဲ့ပြည်သူတွေအနေနဲ့မတူညီတဲ့အမြင်နဲ့တောင်ပေါင်းစုံကထုတ်ဝေတဲ့သတင်းမီဒီယာတွေစီကနေသတင်းချက်လက်တွေမြမြရဖို့ဖြစ်တယ်လို့ပြည်ညာရေးဝန်ကြီးဦးရထွတ်ကပြောပါတယ်
။ဆိုတော့ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတယောက်တယောက်စီးပွားပြန်မယ်မဟုတ်ဘူး။မတူကွဲပြားတဲ့သတင်းချက်လက်တွေမြမြရလေပြည်သူတွေအတွက်ကျွန်တော်တို့အကျိုးရှိတယ်ဗျ။ဒါအောင်ကျွန်တော်လုပ်တာ။အဲ့တော့ခင်ဗျားတို့ကျွန်တော်ခုနကပြောသလိုအများပြည်သူဝန်ဆောင်မှုမီဒီယာမအောင်မြင်မှုဆိုမဲ့အများပြည်သူဝန်ဆောင်မှုမီဒီယာရဲ့ concept ကိုတုံးပြီးတော့အောင်မြင်တဲ့သတင်းစာရှိတယ်။အဲ့ဒါကတော့ Guardian သတင်းစာအရင်ငါက Guardian သတင်းစာအင်မတန်မှဩဇာကြီးမားတဲ့သတင်းစာအဲ့ဒါကကုမ္ပဏီပိုင်းမဟုတ်ဘူး။ तू ကဘာလုပ်လဲလဲဆိုတော့ Guardian သတင်းစာရဲ့ပေးသက်တွေရဲ့ Guardian သတင်းစာမျိုးရက်တိဖို့လှူလာတဲ့ Foundation တွေရဲ့နောက်သူ့ရဲ့ငွေမူလရှိတဲ့အိုင်နဲ့ तू က Foundation တစ်ခုဖွဲ့လိုက်တယ်။ Foundation ဖွဲ့ပြီးတော့မှ तू က Independent ရက်တိတယ်။သူ့ပတ်စံတွေအားလုံးက तू အကျိုးမြတ်တော့မဟုတ်ပြန်ပြီးတော့မှရင်းနှီးမြှုပ်နှံမှုလုပ်တယ်။ပြီးနောက်ထပ်အဲ့လို Media တွေပေါ်ပေါ်ယူသွားပြီးဒါဟိုအများပြည်သူဝန်ဆောင်မှု Media လို့ပြောမယ် Concept ကအများပြည်သူဝန်ဆောင်မှုသတင်းစာပုံစံလဲ။ဆိုတော့ကျွန်တော်တို့တွားကျင်တာကအဲ့ဒီပုံစံနဲ့တွားမယ်။ကျွန်တော်တို့သူများမလုပ်နိုင်တဲ့လူကိုကျွန်တော်အောင်မြင်အောင်ကျွန်တော်တို့လုပ်ဖို့ဆုံးဖြတ်ထားတယ်
။လက်ရှိချိန်မှာတော့ပြည်ညာရေးဝန်ကြီးဌာနရဲ့ဥဆောင်မှုနဲ့အများပြည်သူဝန်ဆောင်မှုသတင်းမီဒီယာဥပဒေနဲ့ရုပ်သံလွှင့်မီဒီယာဥပဒေတွေကိုဥပဒေမူကြမ်းရေးဆွဲပြီးတော့ပြဋ္ဌာန်းနိုင်အောင်ပြင်ဆင်နေတာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီဥပဒေထဲမှာတော့အစိုးရဘက်ကပြင်းပြထန်ထန်ဖြစ်အောင်လုပ်ပေးထားတယ်လို့ပြောပေမဲ့တကယ်တော့မှတော့အစိုးရပိုင်းမီဒီယာတွေနဲ့ ခရိုနီတွေကဈေးကွက်အသာစီရယူမှုတွေအရပုံနှိပ်လောကမှာရောရုပ်သံလွှင့်လောကထဲမှာလည်းရှိနေတယ်လို့ဒီမိုကရက်တစ်မြန်မာအသံ DPP ကိုတီထောင်ခဲ့သူလည်းဖြစ် DPP ရဲ့လက်ရှိညွှန်ကြားမှုလည်းဖြစ်တဲ့ဦးအေးချမ်းနိုင်ကပြောပါတယ
်ရေးရတဲ့ဥပဒေတွေမှာသို့သောဝန်ကြီးတော်လိုမျိုးပေါ့နော် level playing field ညီညာအောင်လှုပ်ပေးမယ်ဆိုတဲ့အချက်လက်တစ်ခုမှလည်းမတွေ့ရဘူးအခုမှကျွန်တော်တို့ commercial media ကို license လျှောက်မယ်ပေါ့နော် TV license လျှောက်မယ်နော် radio license လျှောက်မယ် commercially လျှောက်မယ်ဆိုရင်သူတို့ဒီလေလံတင်တဲ့စနစ်နဲ့တွားမအောင်ဆိုတော့ဒီရှိနေပြီးသားအသေးလေးတွေနော် broadcast media အသေးလေးတွေကဘလို့မှသူတို့လေလံတင်တဲ့ဟာကိုဘလို့မှပြအောင်လိုက်နိုင်လို့ဆိုတာမလွယ်ဘူးနော်ပမာပြည်ထဲမှာချမ်းသာတဲ့လူဆိုတာလက်ချိုးရည်လို့ရတယ်ဘလို့လူတွေချမ်းသာကြတယ်ဆိုတာလူတိုင်းသိကြတယ်ဆိုတော့အဲ့လိုလူတွေ ਨੇ ဟိုပြိုင်ပြီးတော့တိုးဖို့ဆိုတာတကယ် independent media တွေအတွက်ကချမ်းသာတော်တော်နည်းတယ်ဆိုတော့ကျွန်တော်မြင်တာအဲ့ဒါကိုဒီဥပဒေနဲ့ကျွန်တော်မြင်တာတော့ဟို protection လုပ်ဖို့တော့လိုတယ်
သမရဦးသိန်းစင်ဆွေးရလက်ထက်မှာစေဆွေးရလက်ထက်ကထိန်းချုပ်ထားတဲ့မီဒီယာကန့်သတ်မှုတွေကိုအနေငယ်ဖြေလျှော့ပေးပြီးမှပြည်ရင်းကသတင်းမီဒီယာတွေအနေနဲ့အနေငယ်လွတ်လပ်ခွင့်တွေရရှိခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီနေ့ပိုင်းမှာတော့မီဒီယာသမားတွေကိုပြန်လည်ကန့်သတ်ဖို့ခြေလှမ်းတွေရှိနေတယ်ဆိုပြီးတော့နိုင်ငံတကာသတင်းမီဒီယာအဖွဲ့အစည်းတွေကထောက်ပြလာတာပါ။ဒါပေမဲ့ဆွေးရဘက်ကတော့အခုလိုဖြစ်ရတဲ့ပိုင်းတွေမှာသတင်းမီဒီယာသမားတွေဘက်ကကျင့်ဝတ်ပိုင်းတွေထိန်းသိမ်းမှုပိုင်းအားနေတာကြောင့်လို့ထောက်ပြလေရှိပါတယ်။ဒါကြောင့်နောက်ပိုင်းသတင်းမီဒီယာသမားတွေအနေနဲ့မန်တိုင်300လုံးကိုသတင်းနဲ့စောင့်ကြည့်ပြီးတော့သတင်းတွေကိုကိုယ်ကပြရေးနိုင်အောင်အစိုးရနဲ့သတင်းမီဒီယာအကြယုံကြည်မှုညှော်နှဲနေကြတာတွေကိုပြန်ပြီးတော့အစဉ်ပြေလာအောင်ဆောင်ရွက်ဖို့တော့လိုမယ်လို့စန္ဒစင်းကောင်စီယာကြီးရဲ့ပြောခွင့်ရှိသူဦးဒီယာစောကပြောပါတယ်
။မီဒီယာသမားတွေကဟိုဟာတွေကဘယ်လောက်ကြောင်းသွားပြီလဲ။မန်တိုင်300လုံးကဘယ်ဟာတွေကတကယ်ဥပမာဆိုကိစ္စတစ်ခုပေါ်လို့ဒီကိစ္စကကက်ဘိနက်ဒိုင်ဆိုင်ကလှုပ်ရနေဆိုင်ကလား။ပြိုင်နေဆိုင်ကလား။အဲ့ဒါတွေလည်းကိုယ်ကပြသားမြင်ဖို့လိုမယ်။အခုကျွန်တော်တို့စူးစမ်းနေတော့အဲ့ဒါတွေနဲ့ပတ်သက်လို့ဒီမန်တိုင်300နဲ့မီဒီယာကြားမှာပုံပြီးတော့နားလည်မှုဟိုကောင်းအောင်နော်မစ္စတာစီပြောက်သွားအောင်နော်ပြည်သမားတွေအဆက်တွေမရှိပိုကောင်းလာအောင်ပေါ့နော်အဲ့တည်းအဲ့မန္တလေးလေးခုဟိုဇာဖော့ပူလာဖိုရမ်ဆိုတာရှေ့လာမှာလုပ်ဖို့စီစဉ်နေကြတယ်ဆိုတော့အဲ့ဒါမျိုးတွေလုံနေတဖြည်းဖြည်းနားလည်မှုပိုကောင်းလာမယ်ဆိုတော့ကျွန်တော်တို့မှုခင်ရတယ်ပုံလေသွားမှထင်တယ
်ဒီကနေ့ကျင်းပတဲ့တတိယကျင်းပမြောက်သတင်းမီဒီယာဖိုရမ်ကိုပြည်ချိုင်းဝန်ကြီးဌာနကဦးဆောင်ပြီးတော့ UNESCO အပါအဝင်နိုင်ငံတကာသတင်းမီဒီယာကူညီပေးအဖွဲ့တွေကပါဝင်ကူညီတာလည်းဖြစ်ပါတယ်သတင်းမီဒီယာကျင်းဝတ်ပိုင်းဆိုင်ရာကိစ္စတွေရွေးကောက်ပွဲသတင်းရယူခြင်းဆိုင်ရာကိစ္စတွေအပါအဝင်ရုပ်သံလွှင့်သတင်းမီဒီယာဥပဒေဒေသဆိုင်ရာရေဒီယိုတွေများများပေါ်ထွန်းလာရေးစတဲ့အချက်လက်တွေကိုလည်းဒီကနေ့ဆွေးနွေးပွဲအတွင်းမှာပညာရှင်တွေကအဓိကဆွေးနွေးခဲ့ကြပါတယ်။မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ဖို့အတွက် EU ဥရောပသမ္မတကအမေရိကန်ဒေါ်လာ35သန်းကူညီဖို့မြန်မာနိုင်ငံဆိုင်ရာ EU သံမတ် Mr. Roland Kubia ကလည်းဒီကနေ့အခမ်းအနားမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုအောင်ရဲမောင်မောင်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးရမယ်။ဒေသန္တရအုပ်ချုပ်ရေးမှုနေရာတွေကိုတရက်ရွေးချယ်တင်မြှောက်တာကိုပိတ်ပင်တဲ့အငင်းပွားပွဲဥပဒေပေါ်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားမှာအကြီးအကျယ်ဝေဖန်နေကြပါရယ်လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းအများကချီးကျူးခဲ့ကြတဲ့အင်ဒိုနီးရှားဒီမိုကရေစီပြည်ပင်ပြောင်းလဲမှုတွေဟာအခုပြတ်ထန်းနိုင်တဲ့ဒီဥပဒေအောက်မှာအစိုးမြင်ခံရနိုင်တဲ့ဘက်ကိုလည်းရောက်ရှိသွားနိုင်တာပါ Kate Lamb ဂျကာတာကပြောပြထားတဲ့သတင်းကိုဆက်လက်နားဆင်ပါခင်ဗျာမြို့ငယ်လေးတစ်မြို့ရဲ့မြို့တော်ဝန်နောက်ဂျကာတာမြို့ရဲ့အုပ်ချုပ်ရေးမှူးကနေတိုင်းပြည်ကိုဦးဆောင်မှုသမရအဖြစ်ဂျိုကိုဗီဒိုရိုကိုအင်ဒိုနီးရှားမှာအဆင့်ဆင့်ရွေးချယ်ပြီးနှစ်လအကြာမှာဒီလိုအောက်ခြေမှာတရက်ရွေးချယ်တင်မြှောက်ခွင့်ကိုဖျက်သိမ်းဖို့အင်ဒိုနီးရှားပါလီမန်မှာဆွေးနွေးနေကြပါတယ်ဒီဥပဒေကိုအတည်ပြုလာနိုင်ရင်တော့ဒေသန္တရမြို့တော်ဝန်နဲ့အုပ်ချုပ်ရေးမှူးယာရုတွေကိုလူမှုတွေကတရက်ရွေးချယ်နိုင်တော့မှာမဟုတ်ဘဲနိုင်ငံရေးပါတီတွေကရွေးချယ်မှာပါ2005ခုနှစ်ကတည်းကဒေသန္တရအုပ်ချုပ်ရေးမှူးနေရာတွေကိုဒေသခံလူထုကတရက်ရွေးကောက်တင်မြှောက်လာခဲ့တာဖြစ်ပြီးအမြင့်ကျဲတဲ့ဂျိုကိုဝီဒိုရိုလိုလူတချို့ကိုလည်းအဲ့ဒီလိုရွေးကောက်ပွဲတွေကတဆင့်ရွေးချယ်တင်မြှောက်နိုင်ခဲ့တာပါဒါပေမဲ့လည်းဒီစနစ်ကိုမကြိုက်တဲ့သူတွေကတော့ဒေသတွင်းတရက်ရွေးချယ်တင်မြှောက်မှုတွေဟာအကုန်ကျများပြီးလက်စားမှုတွေလည်းဖြစ်စီတယ်လို့ဆိုပါတယ်Grindra Party တို့ကဖက်လီဇွန်ကသူ့ပါတီအနေနဲ့ဘာကြောင့်အခုဒီဥပဒေကိုထောက်ခံတာလဲဆိုတာကိုအခုလို့ပြောပါရစေ
။ There's a heavy campaign burden.
ရွေးကောက်ပွဲမဲဆွယ်တဲ့အသုံးစရိတ်အလွန်ကြီးပါတယ်။ဒေသတွင်းဓာတ်ရိုက်ရွေးကောက်ပွဲကျင်းပဖို့အမေရိကန်ဒေါ်လာ3သန်းဒီပါကုန်ပြီးတော့ဒါဟာရွေးကောက်ပွဲကော်မရှင်တစ်ခုတည်းအတွက်ပါ။မဲဆွယ်တဲ့ဈေးလူမျိုးတခြားကုန်ကျဈေးတွေဒီထဲမှာမပါသေးပါဘူး။
မြို့တော်ဝန်နေရာတွေအတွက်ရွေးကောက်ပွဲကုန်ကျစရိတ်ဟာအမေရိကန်ဒေါ်လာ5ဘီလီယံအင်ဒိုနီးရှားရူပီ60ထရီလီယံနီးပါးကုန်ကျတဲ့အကြောင်းစွန်ကပြောပါရယ်ရွေးချယ်ခံရဖို့အတွက်ကိုယ်စားလှယ်တွေဟာလက်ထိုးရပြီးအဲ့ဒီအတွက်တချို့ဆိုရင်ဘဝတစ်လျှောက်လုံးစုဆောင်းထားတဲ့ငွေများပြားသုံးဆွဲခဲ့ရပါတယ်အခုဒီဥပဒေဟာဒေသဆိုင်ရာတရက်ရွေးကောက်တင်မြှောက်မှုအတွင်းကလက်စားမှုတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးမှာဆွဲချက်တင်ထားတဲ့ရွေးကောက်ပွဲမတမာမှုတွေကိုထိန်းချုပ်သွားနိုင်မယ်ဆိုပြီးပြောဆိုမှုတွေလည်းရှိနေတာပါဒါ့အပြင်မဲပေးသူတွေကိုပေးနေရတဲ့ဒီငွေတွေကလည်းနိုင်ငံရေးပါတီတွေအတွက်လည်းဖြစ်လာနိုင်တာပါဆာဝွန်နိုခူဆူမတ်မာဂျက်ကလူမှုဆက်ဆံရေးဆိုင်ရာအဖွဲ့ Transformacy ကအစိုးရအကြီးတန်းအကြံပေးအရာရှိတစ်ဦးဖြစ်ပါတယ်ဒီဥပဒေသစ်ဟာပါတီတွေရဲ့ဖွဲ့စည်းပုံအတွက်အကျိုးဖြစ်ထွန်းနိုင်တဲ့အကြောင်းအခုလို့ပြောပါတယ်
It doesn't change the nature of politics it won't
ိုင်ငံရေးအနေအထားအရပြောင်းမသွားပါဘူးတန်ရှင်းမှုလည်းရှိသွားမှာမဟုတ်ပေမဲ့ငွေနဲ့ဆက်ဆက်နေတဲ့နိုင်ငံရေးရေပေါ်စီတချို့နဲ့ဒီကိစ္စကြောင့်လူတွေဒုက္ခရောက်နေတာကိုတော့တားဆီးနိုင်မှာပါ
1988ခုနှစ်အတွင်းအာနာရှင်အောင်ဆူဝါတိုဖျောက်ချခဲ့ပြီးတဲ့နောက်အင်ဒိုနီးရှားမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာခဲ့တာပါနိုင်ငံရေးအခြေတင်ဆွေးနွေးမှုတွေမှာလည်းအင်ဒိုနီးရှားမဲပေးသူတွေဟာတက်တက်ကြွကြွနဲ့ပါဝင်ခဲ့ပါတယ်အော်တိုဘာလအတွင်းသမရဝီဒိုဒိုအာနာရယူခဲ့တာဟာအိမ်နီးချင်းနိုင်ငံတွေဖြစ်တဲ့မလေးရှားစင်ကာပူနဲ့ကမ္ဘောဒီးယားနိုင်ငံတွေလိုမှမဟုတ်ပဲအောက်ခြေကတက်ရက်ရွေးချယ်တင်မြောက်သူတူပထမဆုံးအာနာရလာတာလည်းဖြစ်ပါတယ်အရှေ့တောင်အာရှနိုင်ငံတွေအတွင်းအင်ဒိုနီးရှားဒီမိုကရေစီဟာစံနမူနာထားစရာလည်းဖြစ်လာပါတယ်အခုဒီဥပဒေဟာအင်ဒိုနီးရှားဒီမိုကရေစီနဲ့အားကောင်းလာတဲ့လူမှုအရသာအဖွဲ့အစည်းတွေရဲ့ပါဝင်မှုကိုပေါင်းစပ်ပေးဖို့ဖြစ်တဲ့ဆိုပြီး Association for Election and Democracy ကညွှန်ကြားရေးမှူး TT Angraining ကအခုလိုပြောပါတယ်
The direct local election will make the regional
data in တဲ့ရွေးချယ်နိုင်တဲ့ရွေးကောက်ပွဲတွေဟာဒေသအာဏာပိုင်တွေကိုပို့ပြီးတာဝန်ယူစေပါတယ်။ဒါ့အပြင်ဒီအာဏာပိုင်တွေအနေနဲ့ပို့ပြီးတာဝန်ယူနိုင်အောင်လဲလူစုကစောင့်ကြည့်ပြီးကြီးကြပ်နိုင်တာပါ
။ဒီဥပဒေအစ်ကိုပြဋ္ဌာန်းဖို့ဆောင်ရွက်နေရတဲ့ပတ်သက်ပြီးသုံးသပ်သူတချို့ကတော့ဝေဖန်ကြပါတယ်။သမရဝီဒိုဒိုကိုရွေးကောက်ပွဲအတွင်းရှုံးနေခဲ့တဲ့လွတ်တော်အတွင်းမှာအင်အားအများစုဖြစ်တဲ့ Probable Subiendo ရဲ့ပါတီကဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့ကြိုးစားနေတာပါ။ရူကနေနှုတ်ထွက်ရမယ်ဆူစီလိုဘမ်မန်ယူရိုယူနိုကဒီဥပဒေကိုအတည်ပြုဖို့အတွက်လက်မှတ်ရေးထိုးရမှာပါဥပဒေအတည်ပြုဖို့အတွက်သမရယူရိုယူနိုကပြင်းပြင်းထန်ထန်မဆန့်ကျင်ပေမဲ့လည်းတရက်ယူကောက်ပွဲတွေဟာဆက်ရှိတင်နေဆိုပြီးတော့ YouTube ဗီဒီယိုတစ်ခုမှာတော့ပြောဆိုထားပါတယ်ဒီဥပဒေအတည်ပြုပြဋ္ဌာန်းဖို့လွှတ်တော်အမတ်တွေဟာစက်တင်ဘာလ25ရက်နေ့မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်ခင်ဗျာပရရှိမှာခင်ဗျာအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia 77 Joru ကနေပန်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA ရဲ့ဂျာတာရီနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းကျဉ်းချုပ်ကို Mac Computer ကကြီးညာပေးသွားမှာပါခင်ဗျာ
စကော့လန်ကို United Kingdom လို့ခေါ်တဲ့ဗြိတိန်နိုင်ငံတွေကနေတီးခြားခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ထူထောင်ရေးသမိုင်းဝင်လူမှုဆန္ဒခံယူပွဲဒီကနေ့စတင်နေပါပြီ။မဲဆန္ဒရှိစုစုပေါင်းရဲ့95ရာခိုင်နှုန်းကျော်ကမဲပေးဖို့စင်ပေးထားတာကြောင့်မဲပေးသူရေအတွက်မြင့်မားလိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ဒီဆန္ဒခံယူပွဲဟာစကော့လန်ပြည်သူတွေအတွက်ရတော်ရခံအခွင့်အရေးတစ်ခုဖြစ်တယ်လို့ခွဲထွက်ရေးလှုပ်ရှားမှုမှာတရတကြကြဦးဆောင်နေတဲ့စကော့လန်နိုင်ငံဆိုင်ရာဝန်ကြီး Alex Salmon ကပြောပါရရှင်။ဆီးရီးယားမှာသဘောထားပြောင်းပြောင်းတဲ့သဘောတွေကိုလက်နက်တက်ဆင်လေ့ကျင့်ပေးရတဲ့အတွက် Republican Party ဝင်အများစုဩဇာလွှမ်းမိုးထားတဲ့ American Outlook တော်ကအတည်ပြုပေးလိုက်တာဟာ ISIS စစ်သွေးကြွအဖွဲ့ကိုနှိမ်နင်းမှုအတွက်အရေးပါတဲ့ခြေလှမ်းဖြစ်တယ်လို့သမ္မတ Obama ကပြောဆိုလိုက်ပါတယ်။လက်နက်တက်ဆင်လေ့ကျင့်ပေးရေးအောက်လွတ်တော်မှာပုံထုနေကမဲခွဲရမှာထောက်ခံမဲ253မဲကန့်ကွက်မဲ156မဲနဲ့အတည်ပြုလိုက်တာဖြစ်ပြီးတော့ဒီမိုကရက်ပါတီဝင်တွေအများစုရှိတဲ့အထက်လွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းရပါတယ်ရှင်။အစ္စလာမစ်ဆွေရောက်ဖွဲ့ ISIS ရဲ့အကြီးတန်းခေါင်းဆောင်တယောက်ကဩစတြေးလျနိုင်ငံထဲမှာနမူနာပြတဲ့အနေနဲ့တက်ဖြတ်ဖို့ညွှန်ကြားတာတွေရှိထားတာကြောင့်ဩစတြေးလျနိုင်ငံမှာဒီကနေ့အကြမ်းဖက်သမားတွေကိုအကြီးကျယ်ရှာဖွေဖမ်းဆီးတာတွေလုပ်တာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကပြောပါရယ်စစ်သွေးကြွတွေဟာဩစတြေးလျနိုင်ငံသားတယောက်ကိုဖမ်းဆီးပြီးတော့ ISIS အဖွဲ့အလံနဲ့ပတ်ပြီးခေါင်းပြတ်တက်ဖို့စီစဉ်ထားတယ်ဆိုတာကိုဒီကနေ့နောက်ပိုင်းမှာတရားရုံးကထုတ်ပြန်မယ့်အထောက်အထားတွေမှာတွေ့ရမယ်လို့ဩစတြေးလျသတင်းမီဒီယာတွေကဖော်ပြကြပါရယ်တခါတရုတ်အိန္ဒိယနှစ်နိုင်ငံအကြားနယ်စပ်ဒေသအငင်းပွားနေတဲ့ပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းသွားမယ်လို့နှစ်နိုင်ငံခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဟိမဝန္တာနယ်စပ်တစ်လျှောက်မှာဒီကနေ့နှစ်ဖက်တပ်ဖွဲ့တွေဆက်ပြီးတော့ထိတိုက်တွေ့နေချိန်မှာပဲအဲ့ဒါလိုပြောလိုက်တာပါ။နယ်စပ်ပြဿနာကိုအမြန်ဆုံးဖြေရှင်းသွားဖို့တရုတ်ဆွေရကမျှော်လင့်နေလို့အိန္ဒိယနိုင်ငံမှာ၃ရက်ကြာနိုင်ငံတော်ခီးစင်နဲ့ရောက်နေတဲ့တရုတ်သမ္မတရှီကျင်းဖင်ကပြောပါရရှင်။
တရင်ချင်းချုပ်ကိုမက်ကင်ဘူတွေကကြီးညာပေးခဲ့တာပါဒီမနေ့စီစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဆူလမန်ထာရာဗလီဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါကျွန်တော်တို့ဒီညနေကင်းအစီအစဉ်လေးကို line to meter second 19နဲ့25ရိုးကနေထုတ်လွှင့်ခဲ့တာပါတော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.